မနက်ကနေနဲ့လာမယ့်၅နှစ်အတွင်းတစ်နှစ်မှာပုံမှန်စျေးနှုန်းတွေအရဆိုရင်တော့စီးပွားရေးတိုးတက်မှုနှုန်း800ခန့်နဲ့ဝန်းကျင်တိုးတက်လာဖို့ရှိတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါတယ်ဒီလိုတိုးတက်ဖို့အတွက်လက်ရှိမှာရှိနေတဲ့ပြုပြင်ပြောင်းလဲရမယ့်အချက်တွေကိုနောက်တက်လာမယ့်အစိုးရတက်လက်ထက်မှာပြုပြင်ပြောင်းလဲနိုင်မှသာနိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖို့မျိုးလာမှာဖြစ်တာကြောင့်ကဏ္ဍတစ်ခုချင်းစီအလိုက်ပြုပြင်ပြောင်းလဲတဲ့အချက်တွေကိုကမ္ဘာ့ဘဏ်ကဒီနေ့ပဲထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီကိစ္စရဲ့ဆိုရလက်ထက်မှာပြည်ပြင်ပြောင်းလဲရေးတွေလုပ်ခဲ့ပေမဲ့လူဝဲချက်တွေရှိနေသေးတဲ့အကြောင်းကိုလည်းပြောဆိုနေတာပါဒီအကြောင်းကိုတော့မတ်မီခါကသတင်းပေးပို့ထားပါရဲ့ရှင
်လက်ရှိအဆိုရလက်ထက်တာဝန်ယူခဲ့တဲ့ကာလအတွင်းမှာမြန်မာနိုင်ငံကိုပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပေမဲ့ကဏ္ဍအလိုက်လိုအပ်ချက်တွေရှိနေသေးတယ်လို့ဒီကနေ့မှာကမ္ဘာ့ဘဏ်ကကဏ္ဍအလိုက်ပညာရှင်တွေကထောက်ပြပြောဆိုလိုက်ပါတယ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာအဓိကအခန်းကဏ္ဍတစ်ခုအနေနဲ့ပါဝင်တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာယင်းနှမြုပ်နှံမှုတွေတိုးတက်လာပေမဲ့ယင်းနှမြုပ်နှံနိုင်တဲ့နိုင်ငံပမာဏနည်းနေသေးကြောင်းအရှိတောင်အာရှနိုင်ငံတိုင်းလိုလိုနဲ့ယင်းနှမြုပ်နှံနိုင်ခြင်းမရှိသေးကြောင်းရေချင်ယင်းနှမြုပ်နှံမှုအတွက်ထိရောက်မဲ့ကာကွယ်ပေးနိုင်မဲ့ယင်းနှမြုပ်နှံမှုဆိုင်ရာမူဝါဒတွေမရှိသေးကြောင်းကမ္ဘာ့ဘဏ်ကစီးပွားရေးဆိုင်ရာအကြီးအကဲအရာရှိ Charles Snyder ကပြောဆိုလိုက်ပါတယ်နောင်လာမယ့်အစိုးရတက်လက်ထက်မှာပြုပြင်ပြောင်းလဲရမယ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးသူကအခုလိုထောက်ပြပြောဆိုလိုက်ပါတယ
်ပုံစံမှုပိုင်းမှာမျှတတဲ့ပံ့ပိုးတင်ကောင်းရှိဖို့လိုအပ်ပါတယ်ဒီအစိုးရလက်ထက်မှာပြုပြင်ဖို့လိုအပ်တဲ့ဗန္ဒာရေးဆိုင်ရာကိစ္စတွေကိုလာမယ့်အစိုးရလက်ထက်မှာပြင်ဆင်လာနိုင်မယ်ထင်ပါတယ်ရေရှည်ရင်းနှီးမြှုပ်နှံမှုမှာယုံကြည်စိတ်ချဖို့အတွက်မူဝါဒရေးရာအပိုင်းတွေကိုပြင်ဆင်ဖို့လိုအပ်နေပါတယ်အစိုးရဝန်ဆောင်မှုအပိုင်းတွေမှာလည်းအဆင့်မြင့်ဖို့လိုပါတယ်ပွန်လင်းမြန်တာမှုရှိဖို့ပို့ပြီးတော့လိုအပ်ပါလေ
။ကမ္ဘာ့ဘဏ်အနေနဲ့မနေ့ကဒေါက်ဆန်းစွတ်ကြည်အပါအဝင် NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်ကမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်အဗတ်ဒူလာတွေကတော့ဒေါက်ဆန်းစွတ်ကြည်နဲ့တွေ့ဆုံဆွေးနွေးမှုဟာအရေးပါတဲ့တွေ့ဆုံဆွေးနွေးမှုတစ်ခုဖြစ်ကြောင်းနောက်တက်လာမယ့်အစိုးရတဲ့အနေနဲ့တိုင်းပြည်ကိုအကောင်းဆုံးပြုပြင်ပြောင်းလဲနိုင်မယ်လို့မျှော်လင့်ကြောင်းသူကအခုလိုပြောပါတယ
်။ So yesterday
မနေ့ကတွေ့ဆုံမှုမှာကမ္ဘာ့ဘဏ်ရဲ့မူဝါဒပိုင်းတွေကိုဒေါက်ဆန်းစုကြည်အပြင်လွှတ်တော်အမတ်တွေနဲ့ပါဆွေးနွေးခဲ့ပါတယ်။အစိုးရတက်လက်ထက်မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်နိုင်ဖို့ပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားပါမယ်။တိုးတက်လှုပ်ဆောင်မဲ့ကမ္ဘာ့ဘဏ်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ပါတယ်
။လက်ရှိမှာမြန်မာနိုင်ငံအတွင်းမှာဆင်းရဲချမ်းသာကွာဟချက်ကိုချင်းမြောင်းနိုင်ဖို့လှုပ်ဆောင်ရန်အရေးတကြီးလိုအပ်နေကြောင်းလူမှုရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေမှာအစိုးရအနေနဲ့အရင်ကထက်ဘဏ္ဍာငွေတိုးတက်သုံးဆွဲမှုတွေရှိလာပေမဲ့အခြားနိုင်ငံတွေနဲ့ရှင်ပါကနေပါနေသေးကြောင်းကမ္ဘာ့ဘဏ်ကလူမှုရေးဆိုင်ရာအကြီးအကဲအရာရှိဒေါ်နှင်းနှင်းပိုင်ကထောက်ပြပြောဆိုခဲ့ပါတယ်။လက်တလုံးမှာမြန်မာနိုင်ငံတွင်ငွေကြေးဆိုင်ရာလက်ပတ်စည်းစိမ်မှုအပိုင်းမှာလွန်စွာအားနည်းနေကြောင်းမြန်မာနိုင်ငံဖွံ့ဖြိုးဖို့အတွက်ရေရှည်ရင်းနှီးမြှုပ်နှံမှုတွေပေါ်ပေါက်လာဖို့လိုအပ်နေပေမဲ့တောင့်တင်းခိုင်မာတဲ့ဥပဒေတွေရှိဖို့လိုအပ်နေကြောင်းဘဏ္ဍာရေးဆိုင်ရာအကြီးအကဲအရာရှိဒေါ်နန်းထွတ်ထေကလိုအပ်ချက်တွေနဲ့ပတ်သက်ပြီးခုလိုထောက်ပြပြောဆိုခဲ့ပါလေ
။ရှိနေတဲ့ငွေကြေးကဏ္ဍအတွက်အခြေခံအဆောက်အုံများတိစောက်ခြင်းကိုလိုအပ်တယ်လို့တွေးရှိရပါတယ်။နိုင်ငံပိုင်ပါများကိုပြုပြင်ပြောင်းလဲချင်းကနေတစဉ်ငွေကြေးကဏ္ဍဖွဲ့စည်းပုံပြောင်းလဲမှုကိုကြေညာစွာဆောင်ရွက်ရမှာဖြစ်ပါတယ်။တောင်းရင်ခိုင်မာတော့ဥပဒေနဲ့ကြစ်ကြက်စစ်စေးမှုဘူပေါင်းတရက်ကနေတစဉ်ကျွန်တော်တို့ရဲ့ဒီ microfinance institutions အဲ့ဒါတွေကိုကြီးကြအုပ်ချုပ်ဖို့အတွက် non-bank financial institution တွေဖြစ်တဲ့ကဏ္ဍဖွံ့ဖြိုးတိုးတက်လာစေဖို့လုံခြုံရေးရန်ကြိုးပမ်းဆောင်ရွက်ရန်လိုအပ်တာကိုတွေ့ရှိရပါတယ်
။မြန်မာနိုင်ငံမှာမျှတပြီးလူတိုင်းပေးဆောင်နိုင်မယ့်အခွန်စနစ်ကိုထူထောင်ဖို့လိုအပ်နေတဲ့အပိုင်းကိုလည်းထောက်ပြပြောဆိုခဲ့ပါသေးတယ်။အခွန်ငွေတွေကောက်ခံမှုမှာလည်းပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပြောဆိုခဲ့ပါတယ်။ဒီပြင်အစိုးရမူဝါဒရေးရာပိုင်းမှာပွင့်လင်းမှုလိုအပ်ချက်တွေရှိနေတယ်လို့တိကျခိုင်မာတဲ့အစိုးရကပေးနိုင်တဲ့ပြည်သူဝန်ဆောင်မှုတံပိုးတစ်ခုကိုလည်းတိကျစွာသတ်မှတ်ထားဖို့လိုအပ်နေပြီလို့ကမ္ဘာ့ဘဏ်ကပြည်ပြင်ပြောင်းလဲရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကောင်းဆောင်ရှက်ဘီမိုဟီကပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့ပြည်သူကိုပြန်လည်ပေးဆောင်ရမယ့်ဝန်ဆောင်မှုအပိုင်းအားနည်းနေတာတွေလည်းရှိနေတယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ်။ဒီလိုအချက်တွေပြည်ပြင်ပြောင်းလဲနိုင်မှသာမြန်မာနိုင်ငံအနေနဲ့ဖွံ့ဖြိုးတိုးတက်လာနိုင်ရယ်လို့သူကပြောဆိုခဲ့ပါတယ်။လက်ရှိမှာကမ္ဘာ့ဘဏ်ကနေပညာရေး၊ကျန်းမာရေးစတဲ့လူမှုဝန်ဆောင်မှုများရရှိနိုင်ရေးကျေးလက်စည်ရဲနွမ်းပါမှုလျှော့ချနိုင်ရေးပုဂ္ဂလိကကဏ္ဍတိုးတက်စေရေးနဲ့ရှင်ပြိုင်မှုရရှိစေရေးလူတိုင်းလက်လန်းမီတဲ့ဘဏ္ဍာရေးစနစ်ထူထောင်နိုင်ရေးလျှက်စစ်တပ်အားတိုးတက်ရရှိရေးနဲ့အုပ်ချုပ်မှုကဏ္ဍစွမ်းရည်မြင့်တင်ရေးစတဲ့ကဏ္ဍ6ခုအတွက်ပြုပြင်ပြောင်းလဲရမယ့်အချက်တွေကိုဒီကနေ့အသေးစိတ်ထုတ်ပြန်လိုက်ပါတယ်။ဒါတွေကိုနောက်တက်လာမယ့်အစိုးရကိုချပြသွားမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်ပြောဆိုထားပါတယ်ရှင်။